No,
ไม่ได้จังเหมือนมาหมูทองเล่นไลฟ์ไปปั๊บสิงห์ใหญ่ๆเล่นไลฟ์ไปปั๊บสิงห์ใหญ่ๆเล่นไลฟ์ไปปั๊บสิงห์ใหญ่ๆเล่นไลฟ์ไปปั๊บสิงห์ใหญ่ๆเล่นไลฟ์ไปปั๊บสิงห์ใหญ่ๆเล่นไลฟ์ไปปั๊บสิงห์ใหญ่ๆเล่นไลฟ์ไปปั๊บสิงห์ใหญ่ๆเล่นไลฟ์ไปปั๊บสิงห์ใหญ่ๆเล่นไลฟ์ไปปั๊บสิงห์ใหญ่ๆเล่นไลฟ์ไปปั๊บสิงห์ใหญ่ๆเล่นไลฟ์ไปปั๊บสิงห์ใหญ่ๆเล่นไ ခဲ့တဲ့2020 AFC အမျိုးသမီးအိုလံပစ်ခြေစစ်ပွဲဒုတိယအဆင့်မှာအုပ်စုအေးအိန္ဒိယနဲ့မြန်မာအမျိုးသမီးအသင်းတို့ကစားရမှာ3-2နဲ့နိုင်နေတဲ့အိန္ဒိယအသင်းကိုပွဲကစားချိန်83မိနစ်မှာမြန်မာတိုက်စစ်မှုဝင်းသိမ်ကြီးထွန်းကဂိုးကန်သွင်းလိုက်တဲ့အတွက်အိန္ဒိယနဲ့မြန်မာ3-6စီသီးဖြစ်သွားခဲ့တာကိုပရိသတ်ရဲ့ဩဘာသံအခုလိုညံခဲ့တာဖြစ်ပါတယ်။တိုက်စစ်မှုဝင်းသိမ်ကြီးထွန်းရဲ့ခြေစွမ်းကလည်းချီကျူးစရာလို့ပြောရမှာပါ။အာကစားပွဲကျင်းညာသူက
ဒီပွဲထဲမှာမြန်မာတင်းရရှိခဲ့တဲ့သွင်းကိုသုံးကိုသလုံးကိုမြန်မာတင်းရဲ့ကျွန်းတမခွင်တိုက်စစ်မှုဝင်းသိမ်ကြီးတို့ဦးရရပဲ
။ဟိုက်ပရစ်ကနပါလာမျိုးပါ
။2020ဂျပန်မှာဇူလိုင်နဲ့အောက်ဥလတ်တို့မှာကျင်းပမယ့်အမျိုးသမီးအိုလံပစ်ဘောလုံးပြိုင်ပွဲတွေအင်းရှင်ဂျပန်အသင်းပြင်အသင်းဆက်တင်းတို့ကဝင်ရောက်ရှင်ပြိုင်ကြဖို့ရှိပါတယ်။ခုမန္တလေးမှာကျင်းပခဲ့တဲ့အုပ်စုအေးမှာမြန်မာအိန္ဒိယနီပေါ်နဲ့အင်ဒိုနီးရှား၄တင်းတို့ပတ်လည်ကစားကြရမှာမြန်မာကနီပေါ်ကို2-2တကူအင်ဒိုနီးရှားကို6-6နဲ့အနိုင်ရပြီးအိန္ဒိယကတော့နီပေါ်ကို3-6တကူအင်ဒိုနီးရှားကို2-6မရှိနဲ့အနိုင်ရတဲ့အတွက်ဒီဒုတိယအဆင့်ခြေစစ်ပွဲကနေနောက်ဆုံးခြေစစ်ပွဲအဆင့်3ကိုတက်နိုင်ဖို့ခုအိန္ဒိယဟာမြန်မာပွဲမှာ3မှအနိုင်ရဖို့လိုအပ်တာဖြစ်ပါတယ်မြန်မာကတော့အိန္ဒိယနဲ့တရေဖြစ်ခဲ့ရင်ကိုအီအတွက်နဲ့အနိုင်ရမှာဖြစ်တဲ့အတွက်ဒီပွဲဟာအိန္ဒိယအတွက်ရောမြန်မာအတွက်ရောတက်ထိတ်ရင်ပူပွဲလို့ဆိုရမှာပါအနိုင်ရမယ့်အသင်းဟာတက်ဆိုင်ရာနိုင်ငံတွေရဲ့သမိုင်းမှာပထမဦးဆုံးအမျိုးသမီးအိုလံပစ်နောက်ဆုံးခြေစစ်ပွဲအဆင့်3ကိုတက်မှာဖြစ်တဲ့အတွက်အသင်းနှစ်သင်းစလုံးကအနိုင်ရဖို့အားခဲထားကြတာဖြစ်ပါတယ်အိန္ဒိယအမျိုးသမီးအသင်းနီးပြက
definitely there is pressure on both the teams
အသင်းနှစ်သင်းစလုံးအတွက်အနိုင်ရအောင်ကစားဖို့ကတကယ့်ကို pressure တွေများနေတာသိကြပါတယ်။အသင်းတစ်သင်းကခြေစစ်ပွဲနောက်ဆုံးအဆင့်ကိုတက်မှာမဟုတ်ပါ။ဒီနှစ်သင်းစလုံးကတော်ကြပါတယ်။ဒါကြောင့်ဒီပွဲဟာပရိသတ်တွေအတွက်သိကိုစိတ်လှုပ်ရှားရမယ့်ပွဲဖြစ်မှာပါ
။မြန်မာအမျိုးသမီးနီးပြဦးဝင်းသူမိုးကအသင်းရဲ့ကစားကွက်နဲ့ပတ်သက်လို့ပွဲမစတင်မီအခုလိုပြောခဲ့ပါတယ
်။ကျွန်တော်တင်ရတော့ပွဲမှာကစားဖို့မကောင်းခဲ့ဘူး။ဒုတိယပွဲကတော့အင်ဒိုနီးရှားနဲ့အားနည်းတဲ့တင်ပေါ့နော်။ဒါပေမဲ့ကိုယ်အသင်းရဲ့ကစားဖို့လေးရတယ်တော်တော်လေးပုံဖော်နိုင်တယ်ပေါ့ညညညလေးကစားနိုင်တယ်ပေါ့နော်အမားရင်ကတော့ဒါတော့နည်းချင်းတော့ရှိတာပေါ့လေဒါတော့တင်းတိုင်းရှိတာပါပဲအမားရင်ကတော့ကောင်းတဲ့ဘက်ပုံများတယ်ပေါ့သူလည်းအဲ့ပုံတရရအောင်ပေါ့နော်နောက်ပထမပိုင်းမှာနေပူတဲ့အခါကျတော့ပူချင်းပြင်းတဲ့အခါကျတော့ပရောင်းတော့ဒီ safe energy ပေါ့နော်သူတို့အားမကုန်အောင်ဘလုံးညံထုတ်ညံလွတ်တဲ့ပုံတရမျိုးနဲ့သွားမယ်ဒုတိယပိုင်းကျရင်မှတော့ပရောင်းတော့ဟိုအရာတက်စစ်မစင်ခိုင်းဘူးပေါ့ကိုမမဲကစားပါမှာဒုတိယပိုင်းအပူချိန်နဲ့ကြသွားတဲ့အချိန်ပေါ့အဲ့အချိန်မှာတော့ကျွန်တော်တို့တိုက်စစ်ဖွင့်ကြတာပါဟု
တ်တွန်းကိုစီနဲ့တရေကစားပြီးအချိန်ပိုအလေးမနေပြီးမှတော့ဘယ်ဘက်ကမှဂိုးထပ်မသွင်းနိုင်ခဲ့တဲ့အတွက်ပွဲပြီးသွားခဲ့ပါလေ
အကစားဝါလာရှင်ပြေးကြပါခင်ဗျာ2020ခုနှစ်ကျွန်တော်ကအစ်ကိုနဲ့ဒီပါမယ်ဦးလာပြီးပြန်ပွဲယူနီဘောလုံးတွေကဘတ်အစားအဝါစစ်စစ်ကိုဝင်ရအောင်နာမဆိုပွဲစဉ်ပွဲပြီးဆိုတော့ဒီပါလေ
terrific hat trick
ကိုရရှိပါလေပွဲစဉ်တွေဖြစ်တဲ့အမှာတင်းနဲ့ဒီရတဲ့ပွဲပြီးဆိုတော့ဒီမှာတော့တစ်ဖက်ကို3-6စီတည်တဲ့
prince was the goalkeeper
ပွဲပြီးဆိုတော့ဒီရောမြန်မာပြည်ဟာ olympic
မြန်မာအသင်းဟာ olympic ခြေစစ်ပွဲနောက်ဆုံးအဆင့်3ကိုတက်သွားပြီဖြစ်ပါတယ်အိန္ဒိယဘောလုံးအတန်းတွင်သတင်းတောက်ကခုလိုမြန်မာအသင်းရဲ့ခြေစွမ်းကိုချီးကျူးလိုက်ပါတယ
် Myanmar has qualified to the next round from the group A and well played India the average age of
မြန်မာအသင်းဟာအုပ်စုအင်မှာနောက်ဆုံးခြေစစ်ပွဲကိုတက်သွားခဲ့ပါပြီအိန္ဒိယအသင်းကစားခဲ့တာကိုချီးကျူးပါတယ်အိန္ဒိယအသင်းကစားသမားတွေရဲ့ပြင်းပြအသက်က22နှစ်ပဲရှိပါတယ်မြန်မာအသင်းကလည်းခြေစွမ်းကောင်းတဲ့အတွက်အနိုင်ရတင်ပါတယ်အိန္ဒိယအသင်းလည်းကောင်းပါတယ်ဒါပေမဲ့ပြိုင်ပွဲမှာနိုင်နာရှုံးနာကဓမ္မရာပါအိန္ဒိယကဒီကနေ့ပွဲရှုံးခဲ့တာဝမ်းနည်းစရာပါပဲ
မြန်မာအမျိုးသမီးဘောလုံးအသင်းအနေနဲ့အိုလံပစ်အမျိုးသမီးဘောလုံးခြေစစ်ပွဲတွေမှာ2004 2008 2012 နဲ့ 2016 တို့မှာဝင်ရှင်ပြိုင်ခဲ့ဘူးရမှာ 2016 တုန်းကတော့ဒုတိယခြေစစ်ပွဲကိုတက်နိုင်ခဲ့ပါတယ်အခုတော့တမိုင်းမှာပထမဦးဆုံးကျင်ဖြစ်မြန်မာအမျိုးသမီးအသင်းကပ္တင်ခင်မာလာထွန်းဦးဆောင်တဲ့ခုလိုခြေစွမ်းကြောင့်မြန်မာအမျိုးသမီးဘောလုံးအသင်းဟာတတိယနဲ့နောက်ဆုံးခြေစစ်ပွဲကိုတက်နိုင်ခဲ့ပါပြီဒါကြောင့်မြန်မာအမျိုးသမီးဘောလုံးအသင်းရဲ့ခြေစွမ်းပြင်နိုင်ငံရဲ့အပိထောက်ခံမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံမယ်လန်ပြည်နယ်နေမြန်မာလက်ရေးစင်ဘောလုံးတမဟောင်းကိုရင်ထွေးကိုမေးကြည့်ခဲ့ပါတယ
်ခုကတော့ OAS Women Qualified ဒုတိယဆင်မော်လေဒါအောင်မြင်ဝါဒါဒါဗမာအမျိုးသမီးဘောလုံးပြည်နယ်ကျွန်တော်ကြီးကျူးရမယ်ဘိုင်ဂန်နဲ့ကူပါပထမတစ်ခါမှလည်းဂိုကတ်တုံးကလည်းမြန်မာဂိုကတ်ဖလားကြီးကိုယူလာခဲ့တယ်အခုဆိုရင်မြန်မာအမျိုးသမီးဘောလုံးကတိုးတက်လာတဲ့လမ်းစားတွေကြိုးစားလာတဲ့လမ်းစားတွေရှိလာတဲ့အခါကျတော့ကျွန်တော်တို့ကဒါတွေကိုကျွန်တော်တို့ကအားပေးပေးရမယ်ဝိုင်းဝန်းပေးရမယ်မြန်မာအမျိုးသမီးဘောလုံးတွေကကိုလိုအောင်မြင်လာတဲ့အတွက်မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကတောက်ကနေပြီးတော့ကျွန်တော်ကောင်းကောင်းမွန်မွန်နဲ့ပံ့ပိုးပေးရမယ်ခင်ဗျအဲ့ဒါတခုလည်းကျွန်တော်မြင်ပါတယ်ခင်ဗျကျွန်တော်တို့မြန်မာအမျိုးသမီးဘောလုံးအသင်းပေါ့နော်အဲ့လိုတိုးတက်လာပြီဆိုရင်ပံ့ပိုးပေးဖို့အရာတွေအများကြီးရှိတယ်ဗျအစားအသောက်အနေထိုင်ကျွန်တော်တို့ဝေးကြီးရဆိုအဲ့လိုပန့်ပိုးပေးမယ်ဆိုရင်တော့အဲ့လိုကျူးကျူးဆန်းဆန်းတက်လာမယ်ရွက်ပုံးကြီးတွေဗမာပြည်မှာအများကြီးရှိပါတယ်နောက်တစ်ခုဗမာပြည်မှာတိတလောက်ကမြန်မာအမျိုးသမီးများဟိုပထမတန်းအဆင့်အနေနဲ့ကစားတာမြန်မာပြည်မှာ၄သင်းပဲရှိပါ၄သင်းနဲ့တော့ကျွန်တော်တို့ဟိုထွက်လာဖို့တော့မလွယ်ဘူးပေါ့ခင်ဗျာဒါကြောင့်မို့မြန်မာအမျိုးသမီးဒီကောင်းကောင်းမွန်မွန်နဲ့ဘောလုံးပင်တိုးတက်လာမယ်ဆိုရင်တော့လုပ်ပြီးနိုင်ငံတော်ကလည်းကျွန်တော်တို့ကနောက်ကနေပံ့ပိုးမှုတွေအများကြီးလိုတယ်ရွေးပုံးတွေရှာထုတ်ပေးရမယ်နောက်တစ်ခုကဗမာပြည်မှာဘောလုံးကွင်းတွေအများကြီးဖြစ်ပေါ်ရရေးကြည့်တယ်ခင်ဗျာမြန်မာပြည်မှာဘောလုံးသမားကောင်းတွေထွက်လာဖို့ကအကစားကွင်းမရှိပဲနဲ့ဗမာသွားကစားလို့မြန်အောင်ပေတရာဘောမှာကစားလဲဗမာပြည်မှာပြဿနာရှိတယ်ဒါကြောင့်မို့အကစားကွင်းတွေပေါ်ထွက်လာဖို့ကရည်ကြည့်ပါတယ်ကျွန်တော်လည်းဘောလုံးသမားတယောက်ပဲကျွန်တော်တို့ကစားပြီဆိုရင်ကြည့်ရင်ကစားကောင်းကစားတက်လာမကစားတက်လာတဲ့ကစားရတဲ့ကစားကွက်ညင်းညင်းလေးနဲ့ဆက်လာပေါက်ပေါက်ကစားရတယ်ကျွန်တော်ပြီးခဲ့တာကုတင်းကပရင်ကြတဲ့ခေမလာထွန်းနောက်ခုချိန်ကြီးကျွန်တော်၃တင်းစလုံးမှပြန်ကြည့်မယ်ဆိုရင်ဝင်းသိင်ကြီးထွန်းကျွန်တော်နေပေါ်နဲ့တက်မှလည်းငကိုတွင်းခဲ့တယ်နောက်အင်ဒိုနီးရှားနဲ့၆ခုကိုပြီးမှလည်းသူငကိုတွင်းခဲ့တယ်ခုနောက်ဆုံးအိန္ဒိယနဲ့ပွဲမှလည်းသူက၃ခုစလုံးသူပဲတွင်းယူလာခဲ့တယ်ဆိုတော့ဝင်းသိင်ကြီးထွန်းကခုတကယ်ဟိုမမရဲ့အမအမျိုးသမီးတင်ရဲ့တက်ချက်မှုတူးလို့ပြောရမယ်သူကိုယ်သိငယ်လို့ပဲဒီလိုသူအများဆုံးဒီလိုသုံးဘောသလုံးမှာသူဥဆောင်ကြီးကိုယ်သိငယ်လို့ပဲကျွန်တော်တို့ပြန်မှာအမျိုးသမီးပေါ်လုံးနေရခုတက်တရားပြင်ကိုတက်ရောက်ခဲ့တယ်အဲ့လိုအမျိုးသမီးတွေပေါ်ထွက်လာတဲ့နေရာမှာဗမာပြည်မှာလည်းနေရာနှံ့မဲမှာရှိပါဦးမှာသူတို့ကစားကွက်လေးတွေလာတယ်တွန်းတွန်းတက်တက်ကစားတယ်ဖိဖိပါမှရှိတယ်လိုအပ်ရင်လိုအပ်တဲ့နေရာမှာလိုက်ပြီးတော့ဖြည့်ဆွမ်းပေးနိုင်တယ်အားလေးတွေမြင်လာတော့သူတို့ရဲ့နောက်ဒီလိုဟာမျိုးလေးတွေကိုဆက်ပြီးတော့ပန့်ပိုးပေးမယ်ဆိုရင်တကယ်အားသမားကောင်းကြီးအများကြီးထွက်လာပါလိမ့
်မယ်။မြန်မာအမျိုးသမီးဘောလုံးအသင်းဟာ FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးအဆင့်မှာ44ရှိတာလည်းဖြစ်ပါတယ်။မြန်မာအမျိုးသမီးဘောလုံးအသင်းဟာ2019ဖေဖော်ဝါရီလကအိန္ဒိယနိုင်ငံဘွန်ဘေဇွားမြို့ကလင်ကာအကစားကွင်းမှာကျင်းပခဲ့တဲ့နီပေါ်အီရန်အိန္ဒိယတို့ပါဝင်တဲ့၄သင်းတို့ပြင်ပြိုင်ကစားရမှာလေ2019ရွှေဖလားစုကိုစုခူးခဲ့တာလည်းဖြစ်ပါကြောင်းတင်ပြရင်ဒီဇင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလေရှင် You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger Not enough